Oxford AstraZeneca COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုမကြာမီရက်ပိုင်းတွင် Britain နဲ့ India အစိုးရတွေကအတည်ပြုပေးရတော့မှာဖြစ်ကြောင်းအဲ့ဒီဆေးထုတ်လုပ်ခွင့်ရရှိထားတဲ့ Serum Institute of India ကဒီလိုနေကပြောပါတယ
် You'll be hearing some good news from the UK very soon. You've heard that from the CEO of AstraZeneca.
UK နိုင်ငံကနေသတင်းကောင်းတချို့ကိုမကြာခင်ကြားကြရတော့မှာဖြစ်ကြောင်းအဲ့ဒီကာကွယ်ဆေးတည်အောင်မှု90ကနေ95ရာခိုင်နှုန်းရှိတဲ့ဆိုတော့AstraZeneca company ရဲ့အမှုဆောင်ရရှိချုပ်ပြောတဲ့စကားကိုလည်းကြားကြရပြီဖြစ်ကြောင်း Serum Institute of India company ရဲ့အမှုဆောင်ရရှိချုပ် Atta Poonawala ကပြောပါတယ် UK နိုင်ငံကအတည်ပြုပြီးတဲ့နောက်မှာအိန္ဒိယအစိုးရရဲ့ခွင့်ပြုချက်ကိုလည်းရရှိလိမ့်မယ်လို့သူကပြောပါတယ် Serum Institute of India company က Oxford AstraZeneca ကကွယ်ထိုးစေပေါင်းတန်း40ကနေတန်း50အထိထုတ်လုပ်ထားပြီးဖြစ်ပါတယ်မလာရောဆေးဆက်ရုံအသစ်တိစောက်ပြီးမှတလထိုးစေးတန်းတရာအထိထုတ်လုပ်နိုင်မှုမျှော်မှန်းထားတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကဇန်နဝါရီလကစပြီးနောက်6လကနေ7လအတွင်းထိုးစေးတန်း600ဖြန့်ဖြူးပေးဖို့လိုလားနေတာဖြစ်ပါတယ်။အလားတူပဲ Pfizer BioNTech ကာကွယ်ဆေးနဲ့အိန္ဒိယ Bharat Biotech Company တို့ကာကွယ်ဆေးတွေကိုမကြမီအတည်ပြုခွင့်ပြုချက်ပေးဖို့ကိုလည်းအိန္ဒိယဆေးဝါးအာဏာပိုင်တွေကစဉ်းစားနေပြီဖြစ်ပါတယ်။အိန္ဒိယပြည်နယ်တချို့မှာတော့ကာကွယ်ဆေးဖြန့်ဖြူးမှုစနစ်အစမ်းလေ့ကျင့်မှုတွေကိုတလနာတွေကစတင်ပြုလုပ်နေပြီဖြစ်ပါတယ်။ဆေးရီတူလောင်သိမ်းဆဲတာကအစဒီပညာဆိုင်ရာအသုံးပြုမှုတွေအစုံကျမကြီးဝန်ထမ်းတွေကအစမ်းလေ့ကျင့်ဆန်းသပ်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအမေရိကန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်ခံရသူ 10.2 သန်းနဲ့သေဆုံးသူ3000ကျော်နီးပါးရှိပါတယ်ခင်ဗျ။